တချို့ဒီဘက်အခြေဆိုင်ဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့တွေရဲ့ဝေဖန်ချက်တွေအရာပေါ့လေအလက်ရှိလွတ်တော်ဟာပြည်သူတွေအတန်တွေထင်ဟမှုမရှိဘူးအစိုးရရဲ့အလိုကျပဲဖြစ်နေတယ်အတန်တွေတိတ်နေတယ်ဆိုပြီးတော့အဲ့လိုမျိုးဝေဖန်မှုတွေရှိပါတယ်ဆရာတို့အနေနဲ့ကြတော့ဘယ်လိုများတုံ့ပြန်တုံ့သက်ကြပါလဲခင်ဗျာ
ဟောအဲ့လိုမဟုတ်ပါဘူးဒီမြန်မာနိုင်ငံဖွဲ့မှုအခြေခံမှုတွေကအစိုးရဒီတာအထုမှုအနာကျင်းတဲ့လွတ်တော်ကဒီတာဥပဒေအနာကျင်းတဲ့အပြန်အလှန်ထိကျောင်းနေဒီနှစ်သာရကလွတ်တော်တည်နေတဲ့ကိုယ်စားအားလုံးမေးလို့ရပါတယ
်2008ဖွဲ့စည်းအုပ်ချုပ်ဘုတ်အခြေခံဥပဒေဟာတရားမျှတမှုမရှိဘူးစစ်တပ်ကနေရာယူထားတာများတယ်ဘု25ရာခိုင်နှုန်းကိုလုံးလုံးယူထားတယ်စစ်တပ်အလို့ကျရေးဆွဲထားတယ်ဆိုပြီးတော့ဝေဖန်မှုတွေပေါ်မှာဩဆရာတို့ဘယ်လိုများမြင်ကြပါလဲခင်ဗျာ
ဟောလက်ရှိချိန်ကြီးကလိုအပ်တယ်လို့ထည့်ထားတာဆိုရင်ဘယ်လိုလဲချိန်တော့တတ်မလို့ကိုယ်စားရတာထည့်ကြရမလို့ပါဘူးဒါပေမဲ့ဒီဥစ္စာကိုစစ်တပ်လိုကျရေးဆွဲရဆိုရင်ပြည်သူတော်တော်များများကတော်တော်များများဆိုရင်ရိုင်းနှုန်းကို90ရိုင်းနှုန်းကျော်ထောက်ခံပြီးတော့တည်ပြုထားတဲ့အခြားဒီလက်လို့ဆိုပြီးပြောလို့မရပါဘူးဘေးအန္တရာယ်အဲဝင်ကြည့်ပြီးတော့မြင်တာနဲ့မတူပါဘူ
းမြန်မာနိုင်ငံရေးဖြစ်စဉ်ထဲမှာဒီမိုကရေစီပေါ်ဆောင်ရေးအမျိုးသားပြည်လည်တည်မြဲရေးလုပ်ငန်းစဉ်ထဲမှာဒေါအောင်ဆန်းစုကြည်ရဲ့အခမ်းအနားဟာအင်မတန်အရေးကြီးတယ်လို့ကုလသမဂ္ဂရောနိုင်ငံတကာကပါထောက်ပြပြောဆိုနေကြတာရှိပါတယ်ဆရာတို့အနေနဲ့ကြတော့ဘယ်လိုများသုံးသပ်ပါလဲခင်ဗျာ
ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့ချင်တဲ့ဗိုလ်ချုပ်ရဲ့တမိပဲနေအဲ့တော့သူဒါညွတ်တော်တွေဝင်လာမယ်ဆီကျွန်တော်ကျူးစွပါတယ်
ဆရာတို့လည်းအရင်အစိုးရအဆက်ဆက်ကပါဝင်ခဲ့ဘူးတယ်ဆိုတော့လေဦးသိန်းစိန်အစိုးရနဲ့အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့ဒီစစ်အစိုးရလက်ထက်နဲ့ပေါ့လေဘာတွေများကွာခြားသွားတယ်လို့ခွဲခြားပြချင်ပါလဲခင်ဗျာ
အရင်ကွာခြားသွားတယ်ဆိုရင်ဘောရောနိုင်ငံမဲ့လူအခြေတက်မတော်အနေနဲ့နိုင်ငံတော်ရဲ့တာဝန်ယူတာ哦အခုဟာကတော့အာဏာသွင်းကပိုင်းခြားချင်းသုံးပြီးတော့ချင်းချင်းပြန်လာထိန်းချုပ်လာဆိုတော့မထူတော့ဘူးလေ
အခုတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေရောဆရာတို့ဘလူနီးတွေနဲ့များရင်ဆိုင်ဖြည့်ရှင်းသွားဖို့စီစဉ်ထားတာတွေရှိပါလေခင်ဗျာ
ဟုတ်တယ်ရဖော်ဆက်ကြီးဆရာရှိပါလေအောင်မြင်မှုသားလာလေအများကြီးပါပဲဒါအစိုးရလို့ပဲနိဆက်လို့တော့ချန်ပီယံတိုင်းမရှိပါလေ
ဆရာအနေနဲ့ပေါ့လေပြည်တော်စုလွတ်တော်နိုင်ရကအကြီးကဲတယောက်အနေနဲ့ပြည်သူတွေကိုပေါ့လေအခုအချိန်မှာဘလူတွေများအလေးထားပြီးတော့ပြောချင်တာရှိပါလေခင်ဗျာ
ကျွန်တော်တို့ကတကယ်ဗတ်ဒီဆိုဒီမိုစီပါလီမန်ဒီမိုစီစနစ်ကိုကျင့်သုံးနေတာဖြစ်ပါတယ်အခုဆိုလို့ရှိရင်တော်တော်အတိုင်းပြည်သူတက်လို့ဆန္ဒပြည်သူဆန္ဒပြည်သူရဲ့ဘယ်ကြောင့်တော့ကဖော်ဆောင်ရဆိုတဲ့သဘောနဲ့ပြည်သူကျင့်သုံးနေတာဖြစ်ပါတယ်အခုအစပဲရှိသေးတယ်အရှင်ရလာတဲ့အခါမှာတကယ်ကိုကျွန်တော်တို့မြန်ပြရလဲဆန္ဒရည်ရည်ပြည်သူပေါ့ကျွန်တော်ပါတီဇုံပါလီမန်ဒီမိုစီစနစ်ကပြည်ပြင်းပြီးတော့သွားပါမယ်အဲ့တော့ဒီလိုဒီမိုစီစနစ်ဆိုတာအမှန်တရားကျင့်သုံးကြလို့ရှိရင်သူ့ဖွဲ့စည်းညီညွတ်သွားပြီးတော့ညီချိုင်းနဲ့ညီတူတဲ့ဆံမှုတွေရပါတယ်။အမှန်တရားမကျင့်သုံးတတ်သေးလို့ရှိရင်တော့ဒါချင်းချင်းလေးနဲ့ကျင့်သုံးရမယ်တဘောရှိပါတယ်။ကျွန်တော်တို့စစ်တော်ထဲမှာရောက်နေတဲ့ဒီပုဂ္ဂိုလ်တွေရဲ့အတန်ပြည်သူ့ရဲ့အတန်အပြင်မြန်မာပြည်နဲ့နိုင်ငံပါတီရဲ့အတန်လေးပါကျွန်တော်တို့ထည့်သွင်းစဉ်းစားပြီးဆောင်ရွက်နေပါလေလို့ပြောကြတ
ာအခုမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဗောလေတော်တော်လေးကိုကြဲကြဲလောင်လောင်ဝေဖန်ပြောဆိုနေတာတွေတော့မဆောက်သင့်ဘူးလို့ကန့်ကွက်နေတာတွေအများကြီးကြားရပါတယ်ဆရာအနေနဲ့လွတ်တော်ရဲ့အကြီးအကဲပုဂ္ဂိုလ်တယောက်အနေနဲ့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဆရာရဲ့သဘောထားအမြင်ဘယ်လိုရှိပါလဲခင်ဗျာ
ဒီကိစ္စကကျွန်တော်နားလည်တဲ့ကိစ္စတိတ်မဟုတ်ဘူးဘုရားဆွတ်တော်ဆာဆွေးနွေးရပါဗောလေကျွန်တော်ဆွေးနွေးဖို့စီရှိပါတယ်စစ်တော်ဆိုတာကောင်းကြီးဖွဲ့မယ်ချွန်ကျင်တဲ့ပုဂ္ဂိုလ်ဖြစ်ကြမယ်ဖြစ်ကြပြီးသူတို့ရဲ့ဆွေးနွေးချက်တွေကျွန်တော်နားထောင်မယ်ဒါစစ်တော်ရဲ့လုပ်ငန်းတွေဆောင်ဖို့လည်းဖြစ်ပါစေ
အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုအခုတည်းကစီးပွားရေးအရာပေါ့နော်ပိတ်ဆို့ပြစ်ဒဏ်ခတ်ထားစေဖြစ်ပါတယ်ခင်ဗျာဆရာတို့အနေနဲ့ရောဒီပိတ်ဆို့ပြစ်ဒဏ်ခတ်မှုတွေကိုပေါ့လေရုပ်သိမ်းသွားစေလို့တဲ့ဆန္ဒရှိတယ်ဆိုရင်ဘယ်လိုတွေများဆောင်ရွက်ဖို့စီစဉ်ထားတာတွေရှိပါလဲခင်ဗျာ
စီးပွားပိတ်ဆို့တယ်ဆိုတာတကယ် regime change လုပ်ချင်တဲ့သဘောပေါ့လေ regime change လုပ်တာနဲ့ဒီမိုကရေစီနိုင်ငံဖြစ်မလာပါဘူးတကယ်လို့ကမှ society change လို့ဟာလူထုကမပညာရှိတာမင်းဒါကြည့်တဲ့ပုဂ္ဂိုလ်လည်းရှိလာရမယ်ဒီလိုစစ်နေကိုမလုပ်ပါနဲ့ဆိုလို့မရတော့လောက်လူလူကလုလာမယ်အဲ့ဒါမှခိုင်မာတဲ့ဒီလိုစီနိုင်ငံဖြစ်သွားဒါမှမဟုတ် society change လို့ဖို့ကူညီဖို့လိုတယ်ဆိုတော့လေကျွန်တော်လည်းလာကြည့်တဲ့ပုဂ္ဂိုလ်တွေအားလုံးသဘောပေါက်ပါတယ်ဒီကိစ္စပေါ့နော
်သမရအိုဘားမားတက်လာပြီးတဲ့နောက်ပိုင်းမှာအမေရိကန်အစိုးရကမြန်မာနိုင်ငံကိုနီလန်းနဲ့တွဲနေတယ်ပြီးတော့ချင်းကပ်နေပေါ့လေအပြုသဘောဆက်ဆံနေတဲ့ဘက်ကလည်းပိတ်ဆို့ပြစ်ဒဏ်ခတ်မှုတွေရှိတယ်ဒီအမေရိကန်အစိုးရရဲ့မူဝါဒပေါ်မှာဘယ်လိုတွေများသဘောထားရှိပါလဲ
တော့အဖန်တော့ carrot and stick policy ဆိုတော့မလုပ်ချင်ပါဘူးတကယ်လို့ carrot စနစ်ပဲတက်တလို့မဆိုလေအောင်မြင်နိုင်တဲ့အမိသားရှိပါလေလို့ပြောချင်ပါတယ
်အခုဦးသိန်းစိန်အစိုးရအဖွဲ့ထဲမှာဒုတိယသမ္မတဦးတျောင်မြင့်ဦးတို့လိုတင်းမာသူပုဂ္ဂိုလ်တွေဦးသိန်းစိန်တို့လိုပျော်ပျောင်းတဲ့ပုဂ္ဂိုလ်တွေကြားမှာသဘောထားကွဲလွဲမှုတွေရှိတယ်ဆိုပြီးတော့တချို့လည်းထောက်ပြနေတာတွေရှိပါတယ်ဆရာတို့ကဘယ်လောက်ထိသိထားပါလဲခင်ဗျာ
တော့မရှိပါဘူးကျွန်တော်ကလည်းဆိုဒီစူပါပရက်ဆာကေဗင်နဲ့လည်းလုပ်တာပဲကေဗင်နဲ့ဆိုတဲ့တကယ်တော့ကတ်တူဆန်တယ်သူကကရီးစံပြရတယ်ဘာပဲက ်ဆွေးနွေးဆုံးဖြတ်တဲ့သဘောပါဒီလိုသဘောတင်မှာသဘောပြောတော့မှာဆိုရှိတော့အားလုံးဆုံးဖြတ်ချက်အတိုင်းလုပ်နေကြတဲ့သဘောပါ
ပြည်တွင်းရောပြည်ပရောဒီကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကအစားအကုန်လုံးမျှော်လင့်နေကြတာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ဆိုတဲ့ကိစ္စပေါ့လေဒီအတွက်ကဘလောက်ထိမျှော်လင့်ချက်ရှိနိုင်ပါသလဲခင်ဗျာ
အာနိုင်ငံရေးအကျဉ်းသားဆိုတဲ့အစားလည်းဆက်လို့ရှိရင်ပေါ့နော်နိုင်ငံရေးအကျဉ်းသားဆိုတဲ့စကားကတော့အငင်းထွက်ချက်အကြောင်းရှိပါတယ်ဒီဖောက်ကွန်စစ်စစ်ခုနဲ့ရေးခဲတော့ဘယ်မှာဆက်ဆက်လာပြီးမှဒီထင်းထင်းထားတဲ့ပုံစံရှိရဆက်ဘယ်ဆိုရလဲဖြစ်ဖြစ်ကိုယ်နိုင်ငံသားကိုဘယ်လိုမှထောက်နေတင်ထားရမှာဒါဆိုရှောင်းမှာစားတော့လည်းကကျွေးနေရတယ်။နိုင်ငံတော်ပြည်ညေအေဂျင်စီနဲ့ပြည်သူတွေအတွက်ကိုစုဖို့ဖြစ်စေ။ဒါကြမှာခံရဆိုတဲ့အချိန်မှာတော့ဆွပြင်တာပါပဲ။ဒါတော့ဘူဝါရတဘောတရားပါပဲ
။အချိန်ကာလအားဖြင့်ဆရာတို့မှန်းဆလို့မရဘူးလားခဗျာ။ဘယ်တော့လောက်ဖြစ်နိုင်မယ်ဆိုတဲ့ဟာ
။ဘယ်တော့လောက်ဖြစ်နိုင်မယ်ဆိုကူလည်းလှုပ်ပြင်းနေတာပဲလေ။လှုပ်ပြင်းတယ်လှုပ်ပြင်းရတဲ့အခြေအနေပေါ်လာတဲ့အခါလှုပ်ပြင်းပါပဲ
။ကူအရက်ကဘာဒီမှာအာဏာရှင်အစိုးရဆန့်ကျင်လှုပ်ရှားမှုတွေဆရာတို့လည်းကြားမှာပေါ့။ဒီလိုအခြေအနေမျိုးတွေမြန်မာနိုင်ငံမှာဖြစ်လာမှာကိုဆရာတို့အနေနဲ့ဟောစိုးရိမ်မှုတွေရှိပါလားခဗျာ
။ရှိပါဦး။ဟိုမှာဖြစ်တဲ့ဆရာကသူကစီးပွားရေးပြဿနာအလုံးနဲ့မဲ့တဲ့။ထောက်ကွာ88ခုလောက်မြန်မာနိုင်ငံမှာကြုံတွေ့ခဲ့တဲ့အခြေအနေမျိုးပါ။အခုကအဲ့အခြေအနေမျိုးကိုကြော်ဟောပြတာကြပါပြီ။ဆရာလည်းမြန်မာနိုင်ငံသားတယောက်ပဲခဗျာ။မြန်မာနိုင်ငံသားရဲ့သဘောတဘာဝကဘာလို့စာရေးဝင်ရင်းနေဒီမှာလူလက်စွာရှာဖွေဆောင်တော့နိုင်နေသိပြီးတယ်ဆိုလို့ရှိရင်ဒီလိုဖြစ်ပါဘူးဒါကြောင့်မို့ဒါနဲ့ပတ်သက်ကျွန်တော်ဘာမှဆွေးရမရှိတော့
ပြပရောက်မြန်မာနိုင်ငံသားတွေကိုအခုပြန်လာနိုင်တယ်လို့သမရဦးသိန်းစင်ရပါတော့ကန့်လန့်ထားတာရှိပါတယ်ဟိုတော်တော်များများကလည်းဟိုအထက်ရောက်ရင်အဖမ်းခံရမလားလောလောဆယ်တော့အဖမ်းမခံရသေးပေမဲ့နောက်တစ်ချိန်မှာအဖမ်းခံရမလားဆိုတော့စိုးရိမ်မှုတွေရှိပြီးတော့မပြန်ရဲကြသူတွေလည်းတော်တော်များများရှိပါတယ်ဆရာအနေနဲ့ရောဘလူတွေများချင်းချင်းလင်းလင်းပြောပြကြပါလဲခင်ဗျာ
ကျွန်တော်မြင်ရတာညှိုးစေလုံးဝမရှိပါဘူးတကယ်လို့ရာဇဝမှုနဲ့ကျူးလွန်မျိုးတစ်ဖက်သားအတိတ်နာကြီးလောက်လုပ်ခဲ့တဲ့ပုဂ္ဂိုလ်မျိုးဆိုရင်တော့တစ်ဖက်ကဆွဆွဲသူရှိလာလို့ရှိရင်တော့လည်းဒါထိုက်တဲ့တိလက်ကားလို့ပေါ့ဒီလိုမျိုးမဟုတ်ဘူးဆိုလို့ရှိရင်တော့တိုင်ကြားသူမရှိရင်တော့အပြစ်ဆိုတာမဖြစ်ဘူးလေဒီသဘောပါပဲဒီလိုပြန်ဖိတ်ခေါ်တာကရိုးသားဖြစ်စင်တာဖိတ်ခေါ်တာပေါ့ဒီလိုဒီလိုမှမရှိပါဘူး
တိတ်မကြခဲ့ကာလမှာရောမြန်မာပြည်သူပြည်သားတွေအားလုံးပေါ့လေစိတ်ချမ်းသာပဲအစီအစဉ်မျိုးပေါ့လေအစိုးရမှရှိထားပြီလားခင်ဗျတခုခုပေါ့လေ
အခုတော့မြန်မာနိုင်ငံသားတွေကတော်တော်လေးကိုစိတ်ချမ်းသာပါတယ်တော်တော်လေးတဲ့သဘောချပါတယ်ဒါကျွန်တော်ကဆိုးရွားမှုကျွန်တော်ဆိုးရွားခုစေမဟုတ်ပါဘူးကျွန်တော်ကလွတ်တော်ဆိုပြည်သူကိုလေကျွန်တော်သိရတော့ဘာလွတ်တော်တွေမှာပြောရဆိုကြတာဒါပြည်သူတမ်းနေ
ဟုတ်ကဲ့အောင်မြေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကောင်း